မေရိကန်နိုင်ငံက United Legion Line လေယာဉ်ပေါ်ကနေခီးတဲ့တူဦးကိုရှီကာဂိုမြို့လေဆိပ်မှာအပိလ9ရက်နေ့ကလေယာဉ်ပေါ်ကအာရမဒူတိုက်ဆွဲချခဲ့တဲ့ဖြစ်ရတဲ့ပတ်သက်လို့အဲ့လိုပြုမှုဆက်ဆံမှုမျိုးဘယ်သူ့ကိုမှမလုပ်သင့်ဘူးလို့ Legion Line ရဲ့အကြီးအကဲ Oscar Munoz ကအင်္ဂါနေ့မှာကြေညာချက်အစ်စ်ထုတ်ပြန်လိုက်ပါတယ်။အဲ့ဒီခီးတဲ့ BNN ဘဝအမေရိကန်နိုင်ငံသား David Dow ဟာဆရာဝန်တူဖြစ်ပြီးသူ့ရဲ့လေယာဉ်ထံကုန်ပေါ်ကလုံကြုံရေးတွေကအာရမဆွဲချခဲ့တဲ့အတွက်ထိခိုက်ဒဏ်ရာရပြီးတိုးထွက်တန်ယူဖြစ်သွားခဲ့ပါတယ်။လေယာဉ်ပေါ်ပါလာတဲ့တခြားခီးတဲ့တွေကလက်ကင်ဖုန်းတွေနဲ့ဗီဒီယိုရိုက်ထားတဲ့အတွက်အဲ့ဒီဖြစ်ရဟာအင်တာနက်လူမှုကွန်ရက်တွေပေါ်မှာဟိုးလေးတကျော်ဖြစ်သွားခဲ့ပါတယ်။ဖြစ်စဉ်မှာရှီကာဂိုကနေကန်တက်ကီပြည်နယ်လူဝယ်မြို့ကိုပြန်သားမဲ့ United Legion Line ခီးစဉ်အတွက်ခီးတဲ့တွေကိုတတ်မှတ်ထားတဲ့ထိုင်ကုန်အရေးအတွက်တဲ့ပို့ပြီးရောင်းချထားတာမှာနောက်ပိုင်းလေယာဉ်ဝန်ထမ်းတချို့လူဝယ်မြို့ကိုသွားစရာရှိတဲ့အတွက်ခီးတဲ့လေးဦးကိုဆင်းပေးဖို့တောင်းဆိုတာမှာDavid Dow ကစင်မပေးတဲ့အတွက်လေစိတ်လုံကြုံရေးတပ်ဖွဲ့တွေကသူ့ကိုဒီယိုတိုက်ဆွဲချသွားခဲ့တာဖြစ်ပါတယ်။ဒီဖြစ်ရကြောင့်လေရင်လက်မှတ်တွေတတ်မှတ်ထားတဲ့ထိုင်ကုန်အရေးထွက်တဲ့ပို့ပြီးရောင်းချတဲ့သူတို့ရဲ့ policy ကိုပြန်လည်တုံ့တက်သွားမယ်လို့လေကြောင်းလိုင်းအကြီးအကဲ Munoz ကကြေညာချက်မှာဖော်ပြထားပါတယ်။ဒီဖြစ်ရပေါ်နိုင်ငံကပြင်းဆန္ဒတွေကဝေဖန်ပြောဆိုမှုတွေထွက်ပေါ်နေတဲ့အချိန်ထဲမှာပဲ United လေကြောင်းလိုင်းကိုမစီရေဆန္ဒပြဖို့ပြောဆိုမှုတွေလည်းထွက်ပေါ်နေပါတယ်။အင်္ဂါနေ့ကအစုရှယ်ယာဈေးတွေပိတ်ချင်မှာတော့ United လေကြောင်းလိုင်းရဲ့အစုရှယ်ယာဈေးဟာတိရခိုင်နှုန်းနီးပါးကျသွားခဲ့ပါတယ်။